NATO အဖွဲ့ဝင်ဖြစ်ရင်ဖင်လန်နဲ့ဆွေဒင်တို့ရှောက်ထားမှုပေါ်တူရကီကဟန်တာနေမှုကိုဖြေရှင်းဖို့ NATO အကြီးအကဲကကြိုးစားနေပါတယ်။ NATO အတွင်းမှုချုပ်ယန်စတိုတန်ဘတ်ကဖင်လန်ဝင်ကြီးချုပ်ဆန်နာမာရင်နဲ့ဒီဘက်ထက်အမေရိကန်ခီးစဉ်တွင်တွေ့ဆုံခဲ့တယ်လို့တူရကီသမ္မတရီဆက်တေရစ်အာဒူဝန်နဲ့လည်းဖုန်းပြောဆိုပြီးအဖွဲ့ဝင်စစ်လက်ခံရေးပြေလည်ဖို့ညှိနှိုင်းခဲ့ပါတယ်။ NATO ချက်ထွင်ရေးပေါ်တူရကီဘက်ကကန့်ကွက်နေတဲ့အပေါ်ညှိနှိုင်းခဲ့တာကို NATO အကြီးအကဲကအင်တာနက်တံမှာဖော်ပြလိုက်တာပါ။ရုရှားနိုင်ငံကတော့ NATO ဖွဲ့ချက်ထင်မှုကိုအကြောင်းပြပြီးယူကရိန်းကိုကြီးကြော်စစ်ဆင်ခဲ့တာပါဖင်လန်နဲ့ဆွေဒင်နိုင်ငံတွေဟာတူရကီအစိုးရကိုဆန့်ကျင်တဲ့အကြမ်းဖက်တွေကိုကူညီကြကြောင်းလို့ဆိုပြီးတူရကီဘက်က NATO အဖွဲ့ဝင်တဲ့လက်ခံရေးကိုကန့်ကွက်နေပါတယ်ဖင်လန်နဲ့ဆွေဒင်တို့ကလည်းရုရှားကြီးကြော်စစ်ကြောင့် NATO အဖွဲ့ဝင်တဲ့ဖြစ်လာဖို့လိုလားလျှောက်ထားခဲ့ကြတာပါတူရကီရဲ့စိုးရိမ်ချက်ကိုဖြေရှင်းပေးဖို့လိုသလိုအဖွဲ့ဝင်သစ်တွေလက်ခံရေးကိုရှေ့ဆက်လုပ်နိုင်ဖို့လိုအပ်ချက်တွေတူရကီသမ္မတအာဒိုဝန်နဲ့မနေ့ကဆွေးနွေးခဲ့ကြတယ်လို့ NATO အတွင်းမှချုပ်စတိုတန်ဘက်ကပြောပါတယ်ဖုန်းနဲ့ဆွေးနွေးပြောဆိုမှုကအပြူသဘောရလက်ရှိတယ်လို့လည်းသူကဆိုပါတယ်